သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အမေလေလုံးဝလည်းပြေသိလို့လည်းမရပါဘူ
းမရပါဘူးအကောင
်တော့ကိုဘလို့ဘာလို့
ကောင်းလို့
မရအောင်
တော်သမီးတို့အမကလူလာမမြောက်သေးတာကိုလည်းမြက်ပဲရှိသေးတာကျွန်တော်ကဘီလီကတော်လေးလုံရတယ်ဗျာ
မမေနိုင်စရာဖြစ်ရဆိုးနဲ့ကြုံတွေ့ကြရတဲ့ပစီကြီးကြေးရဒေတာကန်တွေရဲ့ရင်ကွယ်ပက်လက်ပြောဆိုနေကြတဲ့တွေပါမင်္ဂလာနှစ်တည်းလို့ပြောဆိုနေကြတယ်မြန်မာတက်ကြရ1385နှစ်စံတရနေ့ဟာပစီကြီးဒေတာကန်190ကျော်ရဲ့နာယီရက်လည်းနေ့ဖြစ်ခဲ့ရပါတယ်ပြီးခဲ့တဲ့ဧပြီလ17ရက်မနက်ပိုင်း9နာရီခွဲကျော်ခန့်မှာစစ်ကောင်စီဟာသခိုင်းတိုင်းကပ်ပလူမျိုးနဲ့ဗစီကြီးကျေးရွာထိပ်ကနေအိမ်ခြံဝင်းတစ်ခုစီကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီခြံဝင်းထဲမှာတော့ဒေသအတွင်းပြည်သူလုံခြုံရေးအဖွဲ့ရုံးနေအိမ်အတွဲအိမ်တစ်တက်အလူလုံနေခြင်းဖြစ်တာကြောင့်ရောက်ရှိနေတဲ့ဒေသခံကလေးငယ်ကအစားတက်ကြီးရွယ်အိုတွေပါယာနေချီသေဆုံးခဲ့ရတာပါ။ဒီလိုလူစုလူဝေးရှိတဲ့အချိန်ပေါင်900ရှိတဲ့ဘုံကိုစစ်ကောင်စီကလေကြောင်းကနေကျဲချခဲ့တာကြောင့်အသက်9နှစ်အောက်ကလေးငယ်6ယောက်အပါအဝင်အရက်သားပြည်သူ190နီးပါးတိဆုံးခဲ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကနေအသက်ဘေးလွတ်မြောက်ခဲ့သူဒေသခံတို့ကသူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုအခုလိုပြောပါတယ
်တရားရသူတွေနောက်တစ်ခါမှပြန်ပြီးတော့ဆွဲတို့ပြီးကျွန်တော်တို့မှာအနီးနားမှာရှိတဲ့ဟိုအစားတွေနဲ့ဆွဲပြဲကျိုးတွေနဲ့ဒုထမလုံးအောင်လို့စီးပေးတချို့ကျော်လည်းဘလို့မှပွေလို့အစင်မပြေဘူးခြေတော်ရောဘိုက်တရောခန္ဓာကိုယ်ရောပေါ့နော်ဒဏ်ရာတွေကရတာတော့ဆိုင်ငယ်တွေကလည်းတင်လို့ကမရလူကြီးပဲမသွားဘူးကလည်းအစင်မပြေနောက်ပိုင်းလဲတွေပေါ့ဆွဲတင်မယ်ဆိုပြီးတော့လဲတွေဆွဲအဲ့လိုလုပ်ပြီးတော့ကျွန်တော်တို့ရွာနေဝေးရအောင်တဖြည်းဖြည်းချင်းဒဏ်ရာရတဲ့လူတွေကိုရွှေ့ယူရတာကိုယ့်အကူပြေးနေလိုအပ်မဲ့တင်တဲ့အစားအသောက်လေးတို့ဒါမှမဟုတ်ဆောင်လေးတွေဟိုအစားလေးတွေဝင်းယူနေတဲ့အချိန်မှာအခင်းဖြစ်နေရတဲ့တဲ့တဲ့ပေါ့ဗျာရွာဖုံးချောင်းပတ်တီတချောင်းတိုက်လုံးလုံးပြတ်တာအဲ့ဒါလေကျွန်တော်တို့ကရွာထဲမှာရှိနေလို့မလို့အဲ့ဒါလေကိုတွေ့ကြုံငေးရတယ်ခင်ဗျဟိုကျွန်တော်လည်းခွေးချိန်တိကြောက်လန့်နေရပြီတဲ့တဲ့ရင်ဖို့လည်းခွေးချိန်တိပဲကျွန်တော်လည်းဖြစ်နေရတာပေါ့အ
ဲ့ဒီတိုက်ခတ်ခံရမှုမှာလူတရာကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခြေတော်ပြက်လက်ပြက်နဲ့ပြင်းထန်ဒဏ်ရာရရှိတဲ့လူ20နီးပါးရှိတယ်လို့ဒေတာတွင်ကုညီကယ်ဆယ်ရေးလုပ်နေတဲ့အဖွဲ့အစည်းကနေသိရပါတယ်စစ်ကောင်စီဘက်ကတော့ NUG ရဲ့ပြည်သူ့အုပ်ချုပ်ရေးရုံးဖွင့်မှုစီစဉ်နေတာကြောင့်အကြမ်းဖက်ချေမှုန်းရေးစစ်ဆင်ရေးအဖြစ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ဧပြီလ13ရက်မှာသူတို့လက်အောက်ခံမီဒီယာတွေကတဆင့်ပြောဆိုခဲ့ပါတယ်။ဗစီကြီးကြေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ကတော့ပြင်းပြထန်ထန်ရှုတ်ချထားပြီးကျူးလွန်သူတွေကိုအရေးယူပေးဖို့အပါအဝင်လူသားချင်းစာနာမှုအကူအညီတွေရရှိဖို့ကိုလည်းတောင်းဆိုထားပါတယ်။အာဆီယံအဖွဲ့အနေနဲ့လည်းဘုံသဘောတူညီချက်5ချက်ကိုအကောင့်ထည့်ဖော်ဖို့စစ်ကောင်စီကိုတိုက်တွန်းထားပြီးမြန်မာနိုင်ငံကိုဆက်လက်ကူညီသွားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိပစီကြီးကျေးရွာဖြစ်စဉ်ကိုကူညီဆောင်ရွက်ရမှာတော့ကန့်သတ်ခံထားရမှုတွေအခက်အခဲတွေအများပြားကြုံတွေ့နေရတယ်လို့ NUG ရဲ့သခိုင်းတိုင်းကျန်းမာရေးတာဝန်ခံဒေါက်တာသူရာကဆိုပါတယ်
။ပစီကြီးကျေးရွာမှာကတော့လူတိုင်းကတော့တယောက်မဟုတ်တယောက်ကတော့ဒီအသက်သေဆုံးခဲ့ကြတာဖြစ်ပါတယ်စိုက်ကိုထော်မာတွေကတော့ကျွန်တော်တို့အချိန်ယူပြီးတော့ဟောကုသပေးရမယ်အနေထားမှာရှိပါတယ်ဒီနေ့အချိန်ထိပေါ့ကျန်းမာရေးအဖွဲ့တွေနဲ့မတွေ့ဘဲနဲ့ထိခိုက်ဒဏ်ရာရသူတွေဆေးမကုနိုင်သေးတဲ့ပြည်သူတွေလည်းရှိကောင်းရှိနိုင်ပါတယ်ဒီမြေပြင်မှာကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေပေးတဲ့နေရာမှာအခက်အခဲတွေကတော့ဒီအများကြီးရှိတာပေါ့ဗျာတကယ်တမ်းတော့ဗျာဒီကျွန်တော်တို့မှာဆေးဝါးဝယ်ယူဖို့ငွေကြီးခက်ခဲကတော့ပြောပါလောက်မရှိဘူးပေါ့ဒီအခုဖြစ်စင်မှာလဲထောက်ပံ့ပေးကြလဲပြည်သူတွေအများကြီးပါပဲအဲတကယ်အခက်အခဲဖြစ်နေတာကစေဝါးတွေတည်ယူဖို့ဆောင်ရွက်တဲ့အခါမှာစစ်ကောင်စီဘက်ကနှောက်ယှက်တာတွေဖမ်းဆီးတာတွေဆောင်ရွက်ခဲ့တဲ့အတိုင်းတာတွေအများကြီးရှိတယ်ပေါ့ဗျာကူညီပေးခဲ့တဲ့သူတွေလည်းဖမ်းဆီးခံရတာတွေအများကြီးရှိတယ်အဲနောက်ပြီးတော့ဒဏ်ရာရတဲ့သူတွေလိုအပ်တဲ့နေရာကိုပို့ဆောင်ပြီးတော့ခွဲစိတ်ကူတာမှုလိုအပ်လို့ပို့ဆောင်ရတဲ့နေရာတွေမှာလဲဒီဖန်စီခံရတဲ့ဒဏ်ရာရပြည်သူတွေအများကြီးရှိတယ်။ဒါတွေကဒီစစ်ကောင်စီဘက်ကကျင့်ဝတ်နဲ့မညီဘဲနဲ့ကိုအတင်းအဓမ္မဒီဆောင်ရွက်နေတာတွေကတော့ဒီကျွန်တော်တို့ကျန်းမာရေးဘက်ကအဓိကအခက်အခဲအတားအဆီးတွေပေါ့
အနာသိမ်းထားတဲ့နှစ်နှစ်ကျော်ကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း66ကြိမ်နဲ့မှာပစီကြီးရွာဖြစ်စဉ်ကလူဦးရေတိုက်စုံမှုအများဆုံးဖြစ်ခဲ့ရပါတယ်။အကြိမ်ကြိမ်လေကြောင်းနဲ့တိုက်ခိုက်မှုကြောင့်ပစီကြီးကြိရွာနဲ့နီးစပ်ရာကြိရွာကဒေသခံတွေဟာရွာထဲမှာမနေကြတော့ဘဲနီးစပ်ရာနေရာတွေမှာလက်ရှိအချိန်ထိပြေးလွှာရှောင်ပုန်းနေကြရပါတယ်။ကြောကြောင်နေတဲ့အချိန်ထွက်ပြေးတင်းရှောင်နေရတာဖြစ်တာကြောင့်တောက်တုံးရီတွေစားနေရခါတွေအခက်အခဲဖြစ်နေတယ်လို့စစ်ရှောင်ရီကူညီသူတွေကဆိုကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးအပါအဝင်နေချောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အခုလိုအိုးအိမ်ဆုံးခွာထွက်ပြေးရတာတွေနဲ့အယက်သားတိုက်စုံမှုတွေပိုများလာတယ်လို့လူအခွင့်ရေးလှုံ့ဆော်နေတဲ့အဖွဲ့တွေကထောက်ပြထားကြပါတယ်ဒီလိုလူအစုလိုက်ပြုံလိုက်တက်ပြက်ခရမှုဖြစ်စဉ်ရဝဲမှာရှိနေပြီးလွမြောက်ခဲ့သူတွေဟာလည်းစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရရှိခဲ့ကြတယ်လို့လက်ရှိကုညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့အရေးပေါ်တုံ့ပြန်ရေးနဲ့ကုညီကယ်ဆယ်ရေးကော်မတီကဆက်သက်ရေးနဲ့ပြန်ကြားရေးတာဝန်ခံဦးမင်းတက်ကဆိုပါတယ
်ဟိုလူဝင်လူတွေများလိုက်ကိုလူတွေမြင်းကိုကြောက်နေရတဲ့ပုံစံမျိုးဖြစ်တယ်ပြီးတော့အိမ်တွေပေါ်လည်းမနေရဘူးတော်ထဲမှာပဲတစ်ပြက်အောက်ဒီမှာပဲနေကြတယ်ကျွန်တော်ကူညီကြတဲ့ဒီသွားတာမှာတိတ်ကိုတွေးဖို့ကတော်တော်လေးကိုဒီလိုကြောက်ရွံ့နေကြတယ်ပေါ့နော်ထိတ်လန့်နေကြတယ်တချို့ဆိုရင်ဒီဖြစ်ချက်ကြီးမြင်ပြီးတော့ဟိုကိုတက်သေးရင်တော့တက်ထိပြောလာတာလည်းရှိတယ်အဲပြီးတော့နောက်တစ်ခါသတင်းပေးကြောင်းဆိုတဲ့ဟာလည်းဒီလိုစိတ်ထဲမှာအဲပြည်နေတဲ့ပုံစံမျိုးရှိတယ်ဒါပေမဲ့အခုကတော်တော်လေးကိုထိတ်လန့်တုံ့လုံးနေတဲ့ရွာသားကြီးရှိပါတယ်အဲဘေးနားတချို့ရွာလေးကလည်းတချို့မနေရတော့ဘူးအဲ့လိုရွာပြက်ပုံစံမျိုးကိုပရိကြီးရဖြစ်တော့ပါလေလုံးဝရွာနေတဲ့ရွာပေါ့နော်ကြောက်လဲကြောက်ရွံ့နေတယ်ဘလို့မကိုတော့ညဒီဆိုင်ငယ်တန်းကြားရင်တော့မှသူလေးရင်တန်းထင်ပြီးတော့ပြေးဝင်နေတဲ့ကလေးတွေရှိတယ်ပြေးပုန်းနေတဲ့ကလေးတွေရှိတယ်အဲ့လိုနေသားလီဖြစ်နေပါလေ
တိုက်ပွဲဆိုတဲ့စကားလုံးကိုနေမီအတွင်းစစ်ကူးတောင်မြင်ခဲ့ရတဲ့စကားကြိုင်အတွင်းမှာတော့အနာသိန်းကာလာဟာစစ်ပွဲစုံလို့ဖြစ်ခဲ့ရပါတယ်ဒီလိုပြိပခါတွေကြောင့်ဒေသခံ၅တန်းခန့်ရှိတဲ့စကိုင်းတိုင်းမှာပြည်သူ9သိန်းခွဲကျော်ဟာစစ်ဘေးတိတ်ရှောင်နေရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်ခံထားရတဲ့ဖြစ်စဉ်တွေကြုံတွေ့ကြရတဲ့စကိုင်းမင်းမူဆလင်ကြီးဒီပဲရင်ကပ်ဘလူးတန့်စဲရီဦးကဏီရင်မပင်ကလေးနဲ့ရွှေဘူဒေသတွေမှာပြည်သူ420ကျော်တည်ဆုံခဲ့ရပါတယ်။စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်ကိုလည်းပြီးခဲ့တဲ့အကြံအကြာနေမှာစစ်ကောင်စီကစစ်ကြောင်းထိုးလာတဲ့အတွေ့ဒေသခံ9000ကျော်ဘေးလွရာကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ပစီကြီးကြည့်ရကလူအများပြားတည်ဆုံမှုဟာနောက်ဆုံးဖြစ်လာစေဖို့စစ်လက်နက်ပစ္စည်းတွေနဲ့လေယာဉ်စီတင်သွင်းရောက်ချနေတဲ့နိုင်ငံတွေအနေနဲ့စစ်ကောင်စီကိုအရေးယူဖို့နိုင်ငံတကာကိုတိုက်တွန်းကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ
်လေချောင်းပိတ်ဆို့မှုနဲ့အကြမ်းဖက်စစ်ကောင်စီကိုငွေကြေးရထောက်ပံ့ပေးနေတဲ့ MOGE ပါဝင်စီးပွားရေးနှီးမြှုပ်နှံမှုတွေအကုန်လုံးမရက်တည်းကမ္ဘာလူအဖြစ်မျိုးအများဆုံးနောက်ထပ်အများကြီးဖြစ်လာနိုင်ဒါကြောင့်မလို့ဒီကံဒီလိုမျိုးဖြစ်ပျက်မှုသေဆုံးမှုဟာဒီတကနောက်ဆုံးဖြစ်ဖို့အတွက်အရေးယူဆောင်ရွက်မှုအထူးသဖြင့်လေယာဉ်စီတင်ဖို့ရောင်းချမှုတွေလက်နက်တင်ဖို့ရောင်းချမှုတွေဤပညာတွေပေးတာတွေအမြဲတမ်းရပ်တန့်မှုအတွက်ဆက်လက်တောင်းဆိုလျက်ရှိပါတယ်တကယ်ရာဇဝတ်မှုကျူးလွန်မှုတွေကိုနိုင်ငံတကာခုံရုံးမှာပဲဖြစ်ပါစေကမ္ဘာလွှမ်းခြုံတရားစီရင်မှု Universal Jurisdiction ဆိုတဲ့တရားစွဲဆိုတဲ့နိုင်ငံတွေမှာအမြန်ဆုံးစွဲဆိုနိုင်မှုအတွက်ဆက်လက်လှုပ်ဆောင်လျက်ရှိပါ
စစ်ကောင်စီအနေနဲ့သခိုင်းတိုင်းမကွေးတိုင်းကယားပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုမကြာခဏကျူးလွန်ခဲ့ပါတယ်။သခိုင်းတိုင်းဒေသကြီးမှာဆိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုကို10ကြိမ်ထက်မနည်းစစ်ကောင်စီကပြုလုပ်ခဲ့ပြီးပြီးခဲ့တဲ့လအစောပိုင်းတွင်မှာပဲသခိုင်းတိုင်းဒေသကြီးတာတိုင်ရွာမှာအမျိုးသမီးတွေအပါအဝင်ဒေသခံ18ယောက်ကိုတပ်ဖြတ်ခဲ့ပါတယ်။ဒီလိုတက်ပြမှုတွေပေါ်နိုင်ငံတကာရဲ့အထီရောက်တဲ့အကူအညီတွေနဲ့တရားဥပဒေအရအရေးယူမှုတွေဟာလည်းဝေကွာနေစေပါပစီကြီးကြည့်ရမှာဆိုဒေသခံတွေရဲ့စိုးရိမ်ပူပန်မှုတွေနဲ့နောက်ဆက်တွဲစိတ်ဓာတ်ရတွေကြောင့်မိသားစုဝင်တွေရဲ့ရက်လဲကိုတော့မကျင်ပအရေးကြပါဘူးဒီလိုအခြေအနေတွေအဖြစ်ပြက်ဆိုးတွေကြမှာပဲတချို့ကတော့စိတ်သက်ကြက်ခိုင်မှုတွေနဲ့ပြန်လဲယုံထပြီးအာဏာရှင်ကိုတော်လှန်နေအောင်မှာဖြစ်တယ်လို့ဒေသခံတို့ကဆိုပါတယ်
ကြမ်းမတိုင်းငရီပါလို့ဖြစ်လာတော့အချိန်မှာအခုချိန်ထိပဲသူတို့တွေကယူတုံးမရဝမ်းနဲ့နာကြီးပူဆွေးပေါ့နော်။တယောက်တယောက်တွေ့ရင်သူမိသားစုပါတယ်ခုမိသားစုပါပြောပြီးငိုတယ်။အဲပြောပြီးငိုပြီးရဲ့နောက်မှာငါတို့တွေလိုနေလို့မဖြစ်ဘူးနော်။ အဆက်ပြီးတော့ဟိုသွားမယ်ပေါ့နည်းနည်းငွေနေလို့လည်းမပြီးဘူးဒါဒီကောင်ကိုတော့တခါမြေပြောင်းဒေါ်လာနဲ့ဟိုနိုင်တဲ့ဘက်ကနေပြီးတော်လာမယ်ဆိုရဲခံမြင့်တဲ့လေပေါ်နေကြတယ်ပေါ့နော်အတချို့မိသားစုတွေကြောက်တယ်လူကြီးပန်းတွေကြောက်တယ်ဖြစ်မစီနိုင်သေးဘူးဗျာအရင်ကတော့ပြောကြတယ်ဟိုအိမ်နေမိကြောက်တော့ဒုက္ခသေးပေါ့ဒီချိန်မှာသူတို့တွေအားလုံးကဟိုတော့ကတယ်ဗျာအာနာကြီးစိတ်တွေရဲ့နောက်မှာပါတခါခံမြင့်စိတ်တွေနဲ့သူအာအပြန်တင်းတဲ့လူတွေလည်းရှိတယ်ဗျာ
စစ်ကောင်စီရဲ့အကြမ်းဖက်လေကြောင်းတိုက်ခိုက်မှုကြောင့်မှာနေမြေအသီးသီးကဒေသခံတွေတိဆုံးခဲ့ရသလိုတန်းနဲ့ချီတဲ့ပြည်သူတွေစစ်ဘေးရှောင်နေကြရတာပါအခုလအတွင်းမှာတင်ချင်းပြည်နယ်စကိုင်းတိုင်းနယ်ကရင်ပြည်နယ်တွေကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်။အများအပြားတည်ဆုံခဲ့ရတဲ့ကချင်ပြည်နယ်အနက်ပါစကိုင်းတိုင်းပစီကြီးကျေးရွာနဲ့ချင်းပြည်နယ်မင်းတပ်ဖြစ်စဉ်တွေလို့အဖြစ်ဆိုးတွေနောက်ထပ်မကြုံတွေ့ရဖို့အရေးမှာတော့နိုင်ငံရဲ့ပဋိပက္ခချုပ်ငင်းရာညင်ချင်ရေးအစစ်အမှတ်ဟာနှစ်သက်ကိုစုတောင်းတွေဖြစ်တာအသက်ဝင်နေစေပါဒီတဲ့ရင်ဆောင်းမကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ